မြန်မာပြည်တွင်းမှာလာရောက်လုပ်ကိုင်တဲ့ပြည်ပကားထုတ်လုပ်တက်ဆင်ရေးလုပ်ငန်းတွေမှာစီမံကန့်သတ်ချက်တချို့ကိုပြန်လည်သုံးသပ်ပေးဖို့ကိုရီးယားကုန်သွယ်ရေးဝန်ကြီးကဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတာမှတိုက်တွန်းသွားပါတယ်။ဒီလိုဆောင်ရွက်ပေးခြင်းအပြင်တောင်ကိုရီးယားကားထုတ်လုပ်ငန်းကြီးတွေအတွက်အခွင့်အကောက်တက်တာစေပြီးကားထုတ်လုပ်ရေးလည်းလုပ်ရေးလည်းပို့ပြီးတော့ဖွံ့ဖြိုးလာစေမှာဖြစ်တယ်လို့ပြောခဲ့ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကုန်သွယ်ရေးကိစ္စတိုးမြင့်ရေးဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ကမ္ဘာနဲ့ရှင်ပြိုင်နိုင်တဲ့အထိကုန်တုပ်လုပ်ငန်းတွေကိုတိုးတက်လာအောင်ကြိုးပမ်းနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကဆွေးနွေးခဲ့တယ်လို့တောင်ကိုရီးယားရုပ်ဟပ်သတင်းကဖော်ပြပါတယ်။တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကင်မြုံချွန်ကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတွေမြန်မာနိုင်ငံတွင်မှလုတ်တာကင်တာအခြေအနေမျိုးဖြစ်အောင်စီမံကန့်သတ်ချက်တချို့ကိုပြန်ပြီးတော့သုံးသပ်ပေးဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတစ်ခုအလုံးမဆနိုင်ဖြစ်နေတဲ့အပေါ်အခုလိုတောင်းဆိုတာဖြစ်မယ်လို့ယူဆပါတယ်။
ကျွန်တော်တောင်ကိုရီးယားကလက်ရှိကုမ္ပဏီတစ်ခုပါပေါ့ဒီ MNC မှာတင်လာတာရှိရပါတော့နော်။တင်လာတဲ့အချိန်မှာကျွန်တော်ကကျွန်တော်တို့ဒီမှာ SKD နဲ့ပတ်သက်ရင်တော့နှစ်မျိုးရှိတာဟုတ်တယ်ခင်ဗျာ SKD 1 SKD 2ဆိုပြီးရှိနေအောင်နော်အရင်တော့ကျွန်တော် SKD 1ဆိုပြီး definition နဲ့ဖွင့်ပြတာပေါ့နော်အခုနောက်ပိုင်းကျတော့ကျွန်တော် SKD 2ဖြစ်သွားတာအဲ့တော့ SKD 1တော့လောက်ရတာပိုလွယ်တာပေါ့ဒီကားရဲ့ dashboard ကိုပါထုတ်เสียမလို့ဒါပေမဲ့ဒီကနောက်ပိုင်းကျတော့ဒီလူပြတဲ့ wire ကိုကျတာ social media တွေမှာဟိုတခြားကိစ္စတွေမှာဟိုနိုင်ငံကုမ္ပဏီဟိုကားထုတ်တဲ့ကုမ္ပဏီကတကယ်ကဘာကြီးကကားကိုဟိုထုတ်တာမဟုတ်ဘဲနဲ့အခွန်တက်တာကိုလည်းယူကြရဆိုပြောတော့အဲကျွန်တော် SKD 2လို့ definition ပြောင်းပြီးဖွင့်ပြတာပေါ့နော်အဲတော့ကိုရီးယားကုမ္ပဏီတခုကသူက SKD 1နဲ့ရမယ်ချင်းတော့လည်းပြီးလျှောက်ထားတာပေါ့နော်သူလျှောက်ပြီးတင်တဲ့ချိန်မှာလည်းပြန်ပြီးတော့ SKD 2လို့ဖြစ်သွားတော့သူကလုံးဝမရအောင်တန်းတန်းဖြစ်နေတာပေါ့နော
်ပြည်ပကားထုတ်လုပ်ရေးလုပ်ငန်းကြီးတွေကပြည်ပမှာထုတ်လုပ်ထားပြီးသားကားပစ္စည်းတွေနဲ့ပြည်တွင်းမှာလာရောက်တက်စင်နောက်ပြည်တွင်းစည်းကွက်ကိုပြန်ပြီးတော့ရောင်းချတာဖြစ်ပါတယ်ပြပကကားတစ်စင်းလုံးတင်သွင်းတာမဟုတ်တဲ့အတွက်ပြပလုပ်ငန်းကြီးတွေအနေနဲ့အခွင့်တက်တာခွင့်ရသလိုပြည်တွင်းမှာလည်းအလို့အကံအခွင့်အလန်းတွေရစေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရကပြပကားထုတ်လုပ်ရေးလုပ်ငန်းကြီးတွေကိုစီမံစည်းကမ်းပို့ပြီးတော့တင်းကျပ်လိုက်တာနဲ့ပတ်သက်လို့ဒေါက်တာဆိုးထွန်းကအခုလိုပြောပြပါတယ
်။လက်ရှိတော့ကားတက်စင်းတွေဟာ SKD စီမံတော်တော်ဖြစ်တဲ့ကြောင့်မို့လို့ very simple ပါဟိုဆုတ်ထွေးတဲ့ဟာတွေမရှိတော့အများစုကမာပဲလောက်ကြတာများပါတယ်။နိုင်ငံသားရှိတယောက်လောက်နေအောင်လို့ပြောကိုရီးယားတော့လက်ရှိဈေးကွက်အများကြီးတော့မဟုတ်ဘူး။ကျွန်တော်ကြီးကတော့ဈေးကွက်ဒီအများစုကတော့ဂျပန်ကားတွေရတာပေါ့နော်။အမေရိကန်အားလုံးဖိတ်ပေါ်မရရင် SKD လောက်ပါ။ဒီက SKD 1နဲ့ခွင့်ပြုချက်ရတာ။ဆိုတော့ဒီထိုင်းနိုင်ငံမှာရှိတဲ့ဖိတ်ပေါ်မရ။ဘဝနိုင်ငံကုန်ပြီးရပေါင်းပြီးတော့မှလက်ရှိကား SKD လောက်နေတာရှိပါSKD 2နဲ့လို့ရတော့ကျွန်တော်တို့ကလောက်ခံအခွင့်အလမ်းပူရတာပေါ့
လက်ရှိမြန်မာနိုင်ငံတွင်မှာလည်းအမေရိကန်အပါအဝင်ကားထုတ်လုပ်ရေးလုပ်ငန်းကြီးတချို့ကလာရောက်တက်ဆင်ရောင်းချနေတာပါဈေးကွက်အတွင်းမှာတော့တောင်ကိုရီးယားတို့ဟွန်တိုင်းနဲ့ Kia နှစ်မျိုးကိုတုံးနေတယ်ဆိုပေမဲ့ဂျပန်ကားတွေကဈေးကွက်မှာပိုပြီးတော့တွင်ကျနေတာဖြစ်ပါတယ်တောင်ကိုရီးယားရဲ့စီးပွားရေးဖွံ့ဖြိုးအောင်ဆောင်ရွက်ခဲ့တဲ့အတွေ့အကြုံအရမြန်မာရဲ့စီးပွားဖွံ့ဖြိုးရေးအတွက်လည်းတောင်ကိုရီးယားဘက်ကကူညီပေးနိုင်တယ်လို့မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်